Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ17ရက်တနင်္ဂနွေနေ့ည9:00နာရီကနေ10:00ထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါရုရှားရေးစုံစမ်းနေတဲ့အမေရိကန်လွှတ်တော်ကော်မတီမှရှင်းနေချုပ် Jeff Sessions ထွက်ဆိုဖို့ရှိနေပါတယ်ပြည်ထောင်နိုင်ငံမှာတော့လွှတ်တော်ရွေးကောက်ပွဲဒီကနေ့စနေပါပြီတမတော်လေရင်ပြည့်ချမှုမှာလိုက်ပါသွားသူတွေက59ဦးတို့ရဲ့ရွှေလောင်းတွေကိုရှာဖို့ရရှိပြီးဖြစ်ပြီး63ဦးတို့ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့အထူးကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်တည်င်းတွေအပြီးနားဆင်ကြမယ်တည်င်းလွာတွေထဲမှာတော့
ကျွန်တော်တို့ပါတီအနေနဲ့တော့ပါတီရင်းစုံစမ်းစစ်ဆေးမှုကြီးလုပ်ဖို့လည်းပဲကျွန်တော်တို့ညွှန်ကြားထားပြီးဖြစ်ပါတယ်နောက်တစ်ခုကတော့အရေးယူဖို့မယူဖို့ဆိုတဲ့ဥစ္စာကမိမိပါတီပြင်ပကပြောနေတယ်
ပြည်ထောင်စုတန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေပြောသွားတာပါပြည်စုံကိုတည်င်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူပတ်စင်တင်ဆက်တဲ့မြမအရေးဆွေးနွေးခန်းကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရတည်င်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုအပေါ်စုံစမ်းစစ်ဆေးနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာထွက်ဆိုဖို့ရှေ့နေချုပ် Jeff Sessions ကမနေ့စနေနေ့မှာလွှတ်တော်ကိုရေးတဲ့စာမှာပြောဆိုထားပါတယ်။ပြည်တော်စုစုံစမ်းစစ်ဆေးရေးဖြူရော FBI ညွှန်ကြားမှုဟောင်း James Comey ကိုပြီးခဲ့တဲ့သတင်းပတ်ကြားနာစစ်ဆေးမှုကနေထွက်ပေါ်လာတဲ့မေးခွန်းတွေကိုရှေ့နေချုပ် Sessions ဖြေကြားရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲစည်းရုံးရေးကာလမှာရုရှားတပ်အမတ်နဲ့တွေ့ဆုံခဲ့သူတွေထဲမှာရှင်းနေချုပ် sessions လဲပါဝင်ခဲ့ပြီးတဲ့နောက်ရုရှားရင်းနဲ့ပတ်သက်လို့တရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုတွေမှာတော့ရှင်းနေချုပ်မပါဝင်ပါဘူး။ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာတော့ရှင်းနေချုပ်အဖြစ်တီးပြူကြားနာပွဲမှာရွေးကောက်ပွဲမွေးဆက်စည်းရုံးမှုကာလအတွင်းရုရှားဆိုရာတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာမရှိဘူးလို့ Jeff Sessions ကဖြေကြားခဲ့တာဖြစ်ပါတယ်။ရုရှားတပ်အမတ်ကြီးစာခေကိလ်ယက်နဲ့နှစ်ချိန်တိုင်တိုင်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပေမဲ့ဒီအကြောင်းတွေကိုအစောပိုင်းမှာထုတ်ဖော်ပြောဆိုဖို့မလိုဘူးလို့ပြောဆိုခဲ့တာပါ။ယာရုခဘုံစားကြီးဖေရှားခံလိုက်ရတဲ့ FBI ညွှန်ကြားမှု James Comey နဲ့သမ္မတ Trump တို့ရဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ကြားနာမှုတွေကနေထွက်ပေါ်လာတဲ့မေးခွန်းတွေနဲ့ရှင်းနေချုပ်ရင်ဆိုင်ရမှာလည်းဖြစ်ပါတယ်ရှင်
။ပြည်ထောင်စုရဲ့ပါလီမန်ရွေးကောက်ပွဲပထမအကြော်ကိုဒီကနေ့အနေငွေနေ့မှာချင်းပါနေပြီးတော့ပြည်သူ့သမ္မတအသစ် Emmanuel Macron ကသူ့ရဲ့ပါတီအသစ်အနေနဲ့ပါလီမန်မှာနေရအများစုရဖို့မျှော်လင့်နေပါတယ်ရွေးကောက်ပွဲမတိုင်ခင်စစ်တမ်းကောက်ယူမှုတွေအရတော့သမ္မတမက်ခရွန်ရဲ့ပါတီအနေနဲ့30ရာခိုင်နှုန်းလောက်ရရှိဖို့ခန့်မှန်းထားပြီးတော့အဲ့လိုဆိုရင်လာမယ့်သတင်းပတ်မှာကျင်းပမယ့်ဒုတိယအကြိမ်ရွေးကောက်ပွဲတွေမှာလွှတ်တော်နေရအများစုကိုရဖို့အတွက်အခြေအနေကောင်းနိုင်ပါတယ်မက်ခရွန်ရဲ့ပါတီကိုသမ္မတရွေးကောက်ပွဲစတင်ဝင်မြိုင်တဲ့အချိန်ကြာမှာတည်ထောင်ခဲ့တာဖြစ်ပါတယ်ပြင်သစ်ပါလီမန်မှာအမတ်နေရအများစုကိုအနိုင်ရခဲ့မယ်ဆိုတော့သူ့ပါတီအနေနဲ့သမ္မတမက်ခရွန်ရွေးကောက်ပွဲမဲဆွယ်စည်းရုံးကာလတုန်းကကတိပေးထားတဲ့အတိုင်းပြည်ပြင်ပြောင်းလဲရေးတွေကြီးကြီးမားမားလုပ်ဖို့အတွက်ခွင့်ပြုသွားနိုင်မှာဖြစ်ပါတယ်ပြင်သစ်နိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေတော်များများဖြစ်ပွားခဲ့တာကြောင့်အခုချိန်ထိအရေးပေါ်အခြေအနေထုတ်ပြန်ထားဆဲဖြစ်ပြီးတော့ဒီကနေ့မှလည်းလူများဘက်ကမဲပေးမှာဖြစ်တဲ့အတွက်ရဲတပ်ဖွဲ့ဝင်တွေထောင်တောင်းချီပြီးတော့လုံခြုံရေးချထားပါတယ်ခင်ဗျာ
ပြည်ထောင်စုကွန်ဆာဗေးတစ်ပါတီဝန်ကြီးချုပ်အနေနဲ့အစိုးရတရားဖွဲ့စည်းနိုင်ဖို့လွှတ်တဲ့ထောက်ခံမဲ့အရေးအတွက်ပြောင်းဖြည့်ပေးခဲ့တဲ့မြောက်ပိုင်းအိုင်ယာလန်ရဲ့ Democratic Unionist Party DUP နဲ့သဘောတူညီချက်တရားရအောင်ဆွေးနွေးနေဆဲဖြစ်ပါတယ်။ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကိုအပြစ်သက်ဆွေးနွေးနေပြီးဒီသတင်းပတ်မှာသဘောတူညီချက်ထွက်မဲ့အခြေအနေရှိတယ်လို့ဝန်ကြီးချုပ် Theresa May ရဲ့ယုံကဒီကနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကအပြစ်အဝညွန်ပေါင်းဖွဲ့တဲ့အဆင့်ထိတော့မရောက်ပါဘူး။DUP အနေနဲ့အစိုးရအသုံးစရိတ်နဲ့အစိုးရပေါ်ယုံကြည်မှုအစိုးရမှာထောက်ခံပေးသွားမှာဖြစ်ပေမဲ့တခြားကိစ္စတွေကိုတော့အချောင်းရပေါ်မှာမူတည်လုပ်ကိုင်မှာဖြစ်ပါတယ်။လက်ရှိအချိန်ထိတော့ဆွေးနွေးပွဲတွေအခြေအနေကောင်းတယ်လို့ DUP ကကြေညာချက်ထုတ်ပါတယ်။ဝန်ကြီးချုပ်မေအနေနဲ့အစိုးရတဲ့ဖွဲ့နိုင်ဖို့လွှတ်တော်မှန်နေရာ326နေရာလိုအပ်ပေမဲ့318နေရာပဲအနိုင်ရခဲ့တာပါ။ DUP ကအမှတ်နေရာ10နေရာအနိုင်ရထားပါတယ်။လာမယ့်ဇွန်လ19ရက်နေ့မှာဘီယမအဲလစ်ဘတ်ကအစိုးရရဲ့အစီအစဉ်လေးနဲ့ပတ်သက်လို့မိန့်ခွန်းပေးမှာကြောင့်ဒီရက်မှာသဘောတူညီချက်ရပြီးသားဖြစ်ဖို့လိုအပ်နေပါတယ်။နောက်ဥရောပသမဂ္ဂကနေဗီတိန်နှုတ်ထွက်ရေးဆွေးနွေးပြောဆိုဖို့ကလည်း10ရက်လောက်ပဲလိုတော့တာပါ။ဗီတိန်အနေနဲ့မူလစီစဉ်ထားတဲ့အတိုင်း ဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်လို့ဂျာမန်ဝန်ကြီးချုပ်အင်ဂလာမာကဲကတော့ဗြိတိန်ဝန်ကြီးချုပ်မေကအတီးပြုတ်ပြောဆိုထားပြီးဖြစ်ပါတယ်။မနေ့စနေနေ့တုန်းကတော့ဝန်ကြီးချုပ်မေရဲ့ထိတ်တန့်လက်ထောင်တော်ဦးတို့နှုတ်ထွက်သွားပါတယ်။သတင်းမီဒီယာတွေအဆိုအရတော့ဝန်ကြီးချုပ်အနေနဲ့ယာရုမှာဆက်ပြီးမြဲကျင်နေဆိုရင်ဒီလူတွေကိုဖယ်ရှားပစ်ဖို့ကိုစားပိတ်တပါတီခေါင်းဆောင်ပိုင်းကတောင်းဆိုခဲ့ကြတယ်လို့ဖော်ပြရေးသားနေကြပါတယ်ရှင်။
အောက်ကန်ဒူးတပ်ဖွဲ့ဝတ်စုံထားသူတယောက်ကအမေရိကန်စစ်ဘက်တာဝန်ရှိသူတွေကိုတနက်နေ့ပြစ်ခတ်ခဲ့တာကြောင့်၃ယောက်တိဆုံးပြီးတော့တယောက်ထဏ်ရာရသွားတယ်လို့အောက်ကန်တာဝန်ရှိသူတွေကပြောပါတယ်ဒီဖြစ်ကနန်ကားပြည်နယ်အချင်းခရိုင်မှာစနေနေ့ကဖြစ်ပွားခဲ့တာဖြစ်ပြီးတော့အဲ့ဒီတနက်နေ့ပြစ်တဲ့သူကိုအမေရိကန်စစ်သားတွေကချက်ချင်းပဲပြန်ပြစ်တတ်ခဲ့တယ်လို့နန်ကားပြည်နယ်အစိုးရပြောခွင့်ရအထိုလာခိုအီယာနီက VOA ကိုပြောပါတယ်အဲ့ဒီတနက်သမားဟာတာလီဘန်အဖွဲ့တွေကနေအာဖဂန်စစ်တပ်ထဲကိုထည့်ထားတဲ့သူဖြစ်တယ်လို့တာလီဘန်ပြောခွင့်ရပုဂ္ဂိုလ်ကတော့ပြောပါတယ်။အစောပိုင်းသတင်းပေးပို့ချက်တွေမှာတော့အမေရိကန်စစ်သား၂ယောက်သေဆုံးပြီးတော့၂ယောက်ဒဏ်ရာရတယ်လို့ဆိုပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေတေဆုံးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နယူးဂျာစီပြည်နယ်ကိုတွားရောက်နေတဲ့သမ္မတ Trump ကိုအတီးပေးထားပြီးနောက်ဆုံးဖြစ်တဲ့အခြေအနေတွေကိုလည်းပြောပြထားတယ်လို့ဆိုပါတယ်။နိုင်ငံပြည်နယ်မှာဖြစ်ခဲ့တဲ့ဒီတေဆုံးမှုဟာအစောပိုင်းကဟယ်မန်ပြည်နယ်မှာအမေရိကန်ဘက်ကမှပြလို့အာဖဂန်ရဲတပ်ဖွဲ့ဝင်၂ယောက်တေဆုံးတာနဲ့ဆက်ဆက်မှုရှိနိုင်သလားဆိုတာကိုတော့အာနာပိုင်ဒီဘက်ကစစ်ဆေးကြည့်ရှုနေတယ်လို့အာဖဂန်မှာရှိတဲ့နိုင်ငံတကာအကြီးတန်းသံတမန်တို့ကပြောပါတယ်။ဟယ်မန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတော့တောင်းပန်ထားပါတယ်ခင်ဗျာ။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ဒဝဲမြို့အနောက်တောင်ဘက်ပင်လယ်ထဲမှာပြက်ချခဲ့တဲ့တပ်မတော်လေယာဉ်မှာလိုက်ပါတော်သူတွေက59ဦးရဲ့ရုပ်အလောင်းတွေကိုဆယ်ယူရရှိထားပြီးဖြစ်တဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။ဇွန်လ9ရက်နေ့ကပြက်ချခဲ့တဲ့တပ်မတော်လေယာဉ်မှာလူပေါင်း122ဦးလိုက်ပါတော်တာကြောင့်63ဦးတို့ပျောက်ဆုံးနေဆဲဖြစ်ပါတယ်။ရှာဘွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေပါတယ်။လင်းရင်ပြက်ကျခဲ့ရတဲ့အကြောင်းရင်းကိုလည်းမသိရသေးပါဘူးပြက်ကျခဲ့တဲ့တရုတ်ထုတ် Y8 လင်းရင်ကိုမြန်မာတပ်မတော်မှပြီးခဲ့တဲ့2016ခုနှစ်မတ်လမှာစတင်အသုံးပြုခဲ့တာဖြစ်ပါတယ်တပ်မတော်မိသားစုတွေတက်တာချောင်းချီလင်းရင်ဖြစ်ပြန်တန်းနေတဲ့ Y8 လင်းရင်ကပြီးခဲ့တဲ့သတင်းပတ်ပုတ်ထုံးနေ့လယ်ပိုင်းမှာဗိက္ခာနေရန်ကုန်ကိုပြန်တန်းစင်မှာပျောက်ဆုံးခဲ့တာဖြစ်ပါတယ်ဆက်သွယ်မှုပြတ်တောက်ပြီးတဲ့နောက်နိုင်ဝဲအကြာမှာရှာဖွေကယ်ဆယ်ရေးကိုစတင်ခဲ့တာဖြစ်ပါတယ်ရှင်
ပြပကတင်ပို့တဲ့ကုန်ကုန်စည်းတွေအပေါ်မှာမိခိုနေရတဲ့ကာတာနိုင်ငံကိုအဓိကကုန်တင်ပို့သူတွေကဆက်ဆံရေးဖြတ်တောက်ပြီးနောက်မှာတော့အီရန်တို့ကအနည်းဆုံးကုန်တင်လေယာဉ်၄၀နဲ့စားနပ်ရိက္ခာတွေတင်ပို့ခဲ့ပြီးဆက်ပြီးလည်းတင်ပို့သွားမှာဖြစ်တယ်လို့အီရန်လေကြောင်းရဲ့ပြောခွင့်ရရှရုတ်နူရှာဘာဒီကပြောပါတယ်ကာတာနိုင်ငံကိုစားနပ်ရိက္ခာအဓိကတင်ပို့ရာတစ်ခုပြီးတော့ကုန်တင်လမ်းကြောင်းဖြစ်တဲ့ဆော်ဒီနဲ့နယ်ဇက်ကိုဆော်ဒီအာရေဗျကပိတ်လိုက်ပြီးနောက်မှာတော့ကာတာနိုင်ငံတွင်းစားနပ်ရိက္ခာမလုံလောက်မဲ့အရေးစိုးရင်ချက်နဲ့တူရကီဘက်ကလည်းကာတာနိုင်ငံကိုစားနပ်ရိက္ခာထောက်ပံ့မယ်လို့ပြောဆိုထားပါတယ်။ကာတာနိုင်ငံကအီရန်နိုင်ငံနဲ့အစ္စလာမစ်စစ်သွေးကြွတွေကိုထောက်ပံ့တယ်လို့ဆွတ်ဆွဲပြီးဆော်ဒီအာရေဗျအာရဗ်စော်ဘွားများပြည်ထောင်စုဘာရိန်းနဲ့အီဂျစ်နိုင်ငံတို့ကကာတာနဲ့တန်တမာရေးဖြတ်တောက်ခဲ့တာပါ။ဒီပေါ်မှာကာတာဘက်ကတော့အခြေမြစ်မရှိတဲ့ဆွဆွဲချက်တွေလို့တုံ့ပြန်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကာတာနိုင်ငံကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ဆော်ဒီအာရေဗျနဲ့တခြားပင်လယ်ကွေ့နိုင်ငံတွေအနေနဲ့နောက်ထပ်ပြဿနာတွေထပ်မကြီးစေဖို့နဲ့ကာတာကိုပိတ်ပင်ထားတာတွေဖြေလျှော့ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးတယ်လဆင်ကပြီးခဲ့တဲ့တောက်ကြနေ့ကတိုက်တွန်းပါတယ်။ဒီလိုပိတ်ပင်မှုဆောင်ရွက်တာတွေကလူသားချင်းစာနာမှုဆိုင်ရာအကျိုးဆက်တွေပေါ်ပေါက်လာနိုင်ပြီးတော့အမေရိကန်ဥဆောင်တဲ့ညမောင်းအဖွဲ့ရဲ့ Islamic အစွန်ရောက် IS အဖွဲ့ပေါ်ချေမှုန်းမှုတွေအပေါ်မှာတက်ရောက်မှုရှိနိုင်တယ်ဆိုပြီးလဲအမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်ခင်ဗျာ
နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ရဲ့တူရကီနိုင်ငံဆိုင်ရာအကြေအကဲကိုတူရကီအစိုးရကဖမ်းဆီးပါတယ်အကြမ်းဖက်ဝါဒီအဖွဲ့ဝင်တဦးဖြစ်ပါတယ်ဆိုတဲ့ဆွဲဆိုချက်နဲ့အမှုရင်ဆိုင်မှုစောင့်ဆိုင်နေချိန်မှာပဲဖမ်းဆီးခံရတာလို့တူရကီနိုင်ငံပိုင်အနာတိုလူသတင်းဌာနကကိုကာပီ AP သတင်းကဖော်ပြပါတယ် AI အကြီးအကဲဌာနခိလစ်ကိုအင်ဂါနေ့ကထိမ့်သိမ့်ပြီးတောက်ချာနေမှာဖမ်းဆီးလိုက်တဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်လို့အတီးပြုတ်ပေးဖို့VOA ရဲ့မေးမြန်းမှုကိုတော့အနာတိုလူသတင်းဌာနဘက်ကမတုံ့ပြန်ပါဘူး Mr. Khilik ကိုအခုလိုဖမ်းလိုက်တာဟာတရားမျှတမှုကိုလှောင်ပြောင်တည်ယောလိုက်တာဖြစ်တယ်ဆိုပြီး AI အဖွဲ့ကြီးကပြောဆိုပြီး သူ့ကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုပါတယ်။မစ္စတာကီလင်နဲ့တခြားရှင်းတွေတင်ဟာဘိုင်လော့ဂ်လို့ခေါ်တဲ့စကားဝတ်မိုဘိုင်းစာပို့စနစ်ကိုအသုံးပြုတယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံအနောက်ပိုင်းအစ်မဲယာပြည်နယ်မှာဖမ်းခံရတာဖြစ်ပါတယ်။တူရကီဆင်အနာတိတ်မှုကိုနောက်ွယ်ကကြိုးကင်ခဲ့သူနောက်အချမ်းဘက်ဝါဒီအဖွဲ့တစ်ခုကိုဥဆောင်သူလို့တူရကီအနာပိုင်တွေကဆွဆွဲထားတဲ့အမေရိကန်မှနေတဲ့ဘာသာရေးဆရာဖတူလာဂူလန်ကဒီစာပို့စနစ်ကိုတုံလာလို့လဲဆွဆွဲတာပါဒီစာပို့စနစ်ကိုအသုံးပြုတယ်ဆိုတဲ့ဆွဆွဲချက်ကိုတော့မစ္စတာကီလစ်ကတရားခွင်မှာညှင်းဆန်ခဲ့တယ်လို့လဲ AI အဖွဲ့ကြီးဘက်ကပြောဆိုထားပါတယ်ရှင
်ခွလွန်သောဖြစ်တဲ့လေပြားကောင်းဆောင်ဟာမိုမာဂရာဖီရဲ့သားဆာအီဖ်အယ်အစ္စလမ်ကို9နှစ်ကြာဖမ်းဆီးထိန်းသိမ်းထားပြီးတဲ့နောက်ပြန်လွတ်ပေးလိုက်ပြီလို့သူကိုဖမ်းဆီးထားသူတွေကစနေနေ့မှာပြောလိုက်ပါတယ်ဆာအီဖ်အယ်အစ္စလမ်ကိုတောက်ချာနေကလွတ်ပေးလိုက်တာဖြစ်တယ်လို့သူကိုဖမ်းခဲ့တဲ့အဘူဘာကာအယ်ဆဒစ်တပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်ဒါပေမဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်သူကိုဘယ်နေရာမှာလွတ်ပေးလိုက်တယ်ဆိုတာကိုတော့ပြောဆိုဖို့ညှင်းဆန်သွားခဲ့ပါတယ်ထရီပိုလီမြို့တောင်ဘက်ဇင်တန်းမြို့မှာအခြေစိုက်တဲ့အယ်ဆဒစ်တပ်ဖွဲ့တာဝန်ရှိသူတွေကသူကိုလွတ်ပေးလိုက်တယ်ဆိုတာကို AP သတင်းဌာနကိုအတည်ပြုပါတယ်လီဗျားနိုင်ငံရှေ့ဘက်ချမ်းမှာရှိတဲ့လီဗျားပါလီမန်ကမကြသေးခင်ကထုတ်ပြန်လိုက်တဲ့လူငယ်ချမ်းသာခွင့်ကြောင့်သူ့ကိုအခုလိုလွတ်ပေးလိုက်တာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့ဆက်သွယ်မြင်းမြန်းခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့ဆက်သွယ်မြင်းမြန်းချက်ကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ပြီးခဲ့တဲ့အစိုးရတာဝန်ယူထားချိန်တုန်းကငွေကြေးဆိုင်ရာအရှုပ်ရှင်းတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့ကြံ့ခိုင်ရေးပါတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။တိုင်းနယ်ပြည်နယ်တချို့မှာဒေသအစိုးရရမုံငွေတွေကိုအစိုးရတစ်ထန်မလွှဲခဲ့ဘူးဆိုတဲ့ဆွဆွဲချက်တွေရင်ဆိုင်နေရတယ်လို့မကွေးတိုင်းမှာဆိုရင်တော့စစ်ဆေးတွေ့ရှိမှုတွေကြောင့်ကြံ့ခိုင်ရေးဝန်ကြီးချုပ်ဟောင်းကငွေနဲ့ပစ္စည်းတချို့ကိုဒေသအစိုးရတစ်ထန်ပြန်လည်အနှံခဲ့ရပါတယ်။အခုချိန်ကြမှာဒီလိုထုတ်ဖော်ဆွဆွဲလာတာဟာနိုင်ငံရေးရွယ်ချက်ရှိသလားဆိုတာတန်တရားထားမိတယ်လို့ကြံ့ခိုင်ရေးပါတီဥက္ကဋ္ဌက VOA ကိုပြောပါတယ်။ VOA သတင်းတော်မမေခါကကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထင်းနဲ့တွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုနားဆင်ကြရအောင်ပါရှင်
။အခုလက်ရှိချိန်ဒီမှာကအရင်တုန်းကအစိုးရအဖွဲ့ဝင်ဟောင်းတွေပါတီဝင်တွေနဲ့ပတ်သက်ပြီးတော့ငွေကြေးအရှုပ်ရှင်းတွေရှိနေတယ်ဆိုတဲ့ပြဿနာတက်နေရတာတွေရှိပါတယ်။အဲ့တော့ဒီဟာတွေကိုပါတီဘက်ကနေပြီးတော့ဘလို့အရေးယူဆောင်ရွက်နေလဲဘလို့စုံစမ်းစစ်ဆေးနေတယ်လဲဆိုတာနဲ့ပတ်သက်ပြီးဥက္ကဋ္ဌဘာများပြောချင်ပါလဲရှင
်ကျွန်တော်တို့ပါတီအနေနဲ့တော့ပါတီရင်းစုံစမ်းစစ်ဆေးမှုတွေလုပ်ဖို့လည်းပဲကျွန်တော်တို့ညွှန်ကြားထားပြီးဖြစ်ပါတယ်နောက်တစ်ခုကတော့အရေးယူဖို့မယူဖို့ဆိုတဲ့ဥစ္စာကမိမိပါတီပြင်ပကပြောနေတဲ့ကိစ္စတွေကတချို့ဟာတွေကဒီလိုဆွဆွဲမှုတွေပြောဆိုမှုတွေဟာ2019ဂျာဗျာရွေးကောက်ပွဲအပြီးမှာတော်တော်လေးလှုပ်လှုပ်ရှားရှားပူဖြစ်လာတကယ်လို့ဟလာဒီအကြောင်းအရာများနဲ့ပတ်သက်လို့ကြည်လည်မှုမရှိဘူးယူသားမှုမရှိဘူးတစုံတရာအမှားယွင်းထိန်ချန်ထတာတွေမဟုတ်တာတွေဟလာ misuse လုပ်ထတာတွေရှိတယ်လို့ယူဆခဲ့ရင်လွန်ခဲ့တဲ့တစ်နှစ်ကျော်လောက်တည်းအလွဲပြောင်းမှာတခါတည်းဒီကိစ္စတွေပေါ်ထုတ်ရှင်းလင်းနေတဲ့ကိစ္စတွေပေါ့အဲ့တော့တစ်နှစ်လောက်ငြိမ်သက်နေပြီးတော့မှအခုမှထပြီးတော့ဒီဟာတွေကိုတတိုင်းပြီးတတိုင်းတနေရာပြီးတနေရာဒါလက်ညှိုးထိုးပေါ်ထုတ်လာတဲ့ဥစ္စာတွေသို့သော်လည်းအကြောင်းရင်းကတော့ရှိမယ်လို့ယူဆတိုင်းပြည်ရဲ့အရေးအရာကိစ္စအရရက်ကိုကင်တွယ်ဟလာစီမံနေတဲ့လုပ်ငန်းစဉ်များလုပ်ရများဒီဟာတွေအောင်မြင်မှုကြာရှုံးမှုအဲ့ဒါတွေကိုကင်တွယ်နေတဲ့ပုံကိုယ်ရဲ့အရေးအသွေးစီမံခံကောင်းမှုအရေးအသွေးပိုင်းမှာရှင်ရမယ်အစားနောက်တစ်ခါတိုင်းပြည်နဲ့လူမျိုးပေါ်မှာထားရမယ်သစ္စာတရားအချုပ်ချာအာဏာပေါ်မှာတံမိုးထားရမယ်ဟလာတံမိုးထားမှုဒီနေရာဒီမှာတစ်ဖက်နဲ့တစ်ဖက်ရှင်ပြန်ရမယ်အစားတစ်ဖက်ကကနငယ်ကျိုးငယ်နာတွေပေါ်ပြီးတော့အလဲထိုးတယ်ထိုးမယ်ဆိုတော့လုံနည်းလုံခံနေများဖြစ်နေသလား
အဲ့တော့ဒီတော့ပါတီအနေနဲ့ကလက်ရှိပါတီရဲ့ရည်တည်မှုပေါ့နော်ပါတီရဲ့ငွေကြေးပိုင်းဆန်ရာတွေနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌအနေနဲ့ပါတီအနေနဲ့ဒီငွေကြေးအရှုပ်ရှင်းနဲ့လုံးဝမတက်ဆိုင်ဘူးဆိုတဲ့အဖြေစကားကိုပြောနိုင်တာလားရှင
်ကျွန်တော်တို့ပါတီဟာဥပဒေကိုလေးစားလိုက်နာတဲ့သူများနဲ့ဖွဲ့စည်းထားတဲ့ပါတီပါစီကံကိုကျွန်တော်တို့အမှန်အလေးထားပါပါတီတစ်ခုရဲ့ရည်တည်မှုဝင်ငွေလမ်းကြောင်းစသည်အပြင်ဒီဟာတွေကိုစိတ်ဝင်စားမယ်ဆိုရင်အဓိကစိတ်ဝင်စားတာကပြည်ပကဝင်လာတဲ့နိုင်ငံငွေကြေးအထောက်ပံ့နေ နိုင်ငံညာကလူပုတ်ကိုအထောက်အပံ့နေအခြားအကူအညီအဲ့ဒါပို့ပြီးတော့စိတ်ဝင်စားတဲ့လို့ထင်တယ်ဘာဖြစ်လို့လဲအဲ့ဒီကိစ္စတွေဟာမိမိနိုင်ငံရဲ့အချုပ်အခြာအာဏာတို့နိုင်ငံတော်ရဲ့ထိတ်တန့်လျှို့ဝှက်ချက်ကိစ္စတို့နဲ့အရန်နက်နက်ဆိုင်ဆိုင်ကိုဆက်သွယ်နေတဲ့ကိစ္စတွေဖြစ်တယ်ကျွန်တော်တရားပေါ်ပြောရတာကျွန်တော်ပါတီအဲ့ဒါတွေတပိုင်းတုန်းကတော့မရှိခဲ့ဘူးခုအချိန်ထိလည်းလူလည်းမရှိဘူးငွေကြေးအထောက်ပံ့ပြည်ပကယူထားတာလည်းမရှိပါဘူး
အလိုမျိုးဖြစ်လာတယ်ဆိုတော့ process ကဒီ2019ချဖြစ်ပြီးသွားတဲ့နောက်ပိုင်းမှာဖြစ်လာတယ်နောက်တစ်ခုကကျတော့ဒီဟာကနိုင်ငံရေးနဲ့ပတ်သက်တဲ့ຫນွေတွေရဲ့အုပ်ဆောင်မျိုးကိုအကြေအစုလို့သွားတာဆိုတော့ကျွန်တော်တိတိကျကျတစ်ခုလောက်သိချင်တယ်ဒါကနိုင်ငံရေးလှည့်ခွက်လို့ကောအကြေသုံးသက်တာလားလှည့်ခွက်ပါလို့အကြေပြောချင်တာကဘယ်လိုမျိုးလဲ
လှည့်ခွက်ရေလို့တော့လည်းတိတိကျကျမဆိုလို့ချင်ပါဘူးတိုက်ဆိုင်မှုကိုသတိထားမိလို့ဒီဟာကိုရှင်းလင်းတင်ပြချင်တာကျွန်တော်တို့ကဒီမိုကရေစီလမ်းကြောင်းကိုတွားနေတာဖြစ်တဲ့အတွက်ဒီမိုကရေစီလမ်းကြောင်းမှာအတိုက်ခံအင်အားစုတွေကိုလည်းထိုက်တဲ့နေရာပေးရလိမ့်မယ်သူတို့အဲ့ညာကိုရောက်လာအောင်လည်းပဲကူညီပေးရမယ်ဆိုတဲ့ concept နဲ့ဟိုတုန်းကအတိုက်ခံအင်အားစုတွေမှာစောစောလိုပြောအထင်မြင်လွဲမှားပွေရအကြောင်းတွေရှိပြီမယ်အများကြီးဖြေလျှော့ပြီးတော့လွတ်တော်တွေကိုဝင်လာနိုင်အောင်ဟိုတုန်းကဒီလမ်းကြောင်းကိုကျွန်တော်တို့ကထွင်ပေးခဲ့တာအော်ဒီနေ့ကျွန်တော်တို့အတိုက်ခံကိုရောက်နေတဲ့အခါမှာကျွန်တော်တို့ကျင့်သုံးခဲ့တဲ့ attitude မျိုးမဟုတ်ခဲ့နဲ့စောစောပြောတဲ့ထောက်ကွက်တွေဆွဆွဲမှုတွေနဲ့လူလူကဟဲ့လားဒီပါတီဟာဒီလိုပါတီပါညာဆိုတာမျိုးနဲ့ကျွန်တော်တို့ assessment လုပ်သွားတဲ့အနေအထားမျိုးဖြစ်မှာကိုတော့ဒါကျွန်တော်တို့ကြိုးပြီးတော့စဉ်းစားရတယ
်တန်ခန့်ရေးပါတီအခုထအူတန်းထေကိုမမေခအမင်းမြန်ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့မြန်မာရေးဆွေးနွေးခန်းအလဲဖြစ်ပါတယ်နိုင်ငံရဲ့စီးပွားရေးကြက်တဲမှုနဲ့ပညာရေးကိုတိတ်ဦးစားမပေးနိုင်တဲ့ပတ်ဝန်းကျင်ကြောင့်ဝမ်းစာရှာကြတဲ့ကလေးငယ်တွေကိုပညာသင်ကြားပေးဖို့လှုပ်တာမှာပိုခက်နေတယ်လို့ဒီကလေးတွေရဲ့ပညာရေးကိုလှုပ်ဆောင်တဲ့ Mymin Project ကိုဦးစီးတီထောင်သူကိုတင်မမောင်အေးကပြောပါတယ်။ Marketing Phu Thwe တွဲဆုံမြင်းမြန်းထားတာကိုနားဆင်ကြရအောင်ပါရှင်။
ဒီမှာမအေးအခုလို့ချမတို့ VOA ရုံထိလာပြီးတော့တကူတကတွေ့ဆုံမင်းမြန်ဝင်ပေးတာအများကြီးချစ်စွတ်တင်ပါတယ်ရှင
်
ဟုတ်ကဲ့အာပရမအုပ်ဆုံးမေးချင်တာကတော့ကိုတင်မမောင်အေးဟာဒီ88ကာလမှာဒီလူလူရေးခင်မှာပါဝင်လာပြီးတော့အဲ့နောက်ကစပြီးတော့ပြည်ပကိုထွက်လာခဲ့ပြီးတော့ပြည်ပမှာအချင်းတော်တော်ကြာကြာနေသွားပြီးတဲ့နောက်မှာမှဒီမြန်မာနိုင်ငံကိုပရမအုပ်ဆုံးအချိန်ဒီနှစ်ပေါင်း20 25နှစ်လောက်ကြာပြီးတော့မှပြန်သွားခဲ့တယ်ဆိုတော့ကျွန်တော်တို့သိရတယ်လေဆိုတော့အဲ့လိုပြန်သွားပြီးတော့အခုမြန်မာနိုင်ငံမှာရှိတဲ့ဒီအရွယ်မရောက်သေးတဲ့ကလေးတွေကြောင်းသွားမဲ့အရွယ်မှာကြောင်းမသွားဘဲနဲ့အလုပ်ခွင်မှာရောက်နေတဲ့ကလေးတွေကိုပညာသင်ကြားပေးတဲ့ထူးခြားခြားအစီအစဉ်လေးတစ်ခုကိုလည်းလုပ်နေတယ် Mymin Project ပေါ့နော်ဒီ mobile ရွေးလျားပညာရေးပေါ့ဒီကလေးတွေရှိတဲ့နေရာတွေမှာလိုက်ပြီးတော့စတင်ပေးရဲဆိုတော့ဒီလိုအစီအစဉ်လေးလုပ်ဖြစ်အောင်ဘယ်လိုစပြီးတော့စိတ်ကူးရသွားမိတာလဲ
အေးပေါ့အဓိကတော့88ရေးခင်းတွေမှာပါဝင်ပြီးတော့အဲဒီတော့ကျွန်တော်တို့စရုပ်ထားနဲ့ရန်ကုန်တက်တူမှာကြောင်းတက်နေပါတယ်အာဒီလိုပဲဟိုဟိုပြေးဒီပြေးနေရေခင်းနေမှာအကုန်လုံးပါကြပြီးတော့89လောက်ထဲကကျွန်တော်ဒီဘက်ရောက်လာပါတော့เนาะအဲ့တော့နှစ်ပေါင်း20ကျော်ကျော်ကြာမှာပေါ့เนาะဒီအကုန်လုံးနှီးမျိုးပေါင်းစုံနဲ့ပေါ့เนาะဒီစေအစိုးရဟိုတိုက်ဖြတ်ရေးတောင်းလာရေးကျွန်တော်လုပ်ခဲ့ကြပြီးတော့ဟိုအပြောင်းလဲတစ်ခုကိုကျွန်တော်စောင့်ခဲ့ကြတာပေါ့เนาะစောင့်ပြီးတော့ဒီအပြောင်းလဲတစ်ခုဖြစ်လာလို့ရှင်တော့ငါတို့တွေဟိုကိုတိုင်မီကိုပြန်ကြပြီးတော့တနိုင်ဟိုအဆင်ပြေတဲ့နေရာတင့်တော်တဲ့နေရာနေမှာပေါ့ဟိုဟိုဝင်ထမ်းကြမယ်ဆိုတဲ့စိတ်ကတော့အမြဲတမ်းရှိခဲ့တာပေါ့နော်အဲ့တော့အာဦးသိန်းစိန်အစိုးရတက်လာတဲ့ခါကျတော့အပြောင်းလဲစဖြစ်လာတဲ့ခါကျတော့အဲ့မှာကျွန်တော်တို့မြန်မာပြည်ကိုပြန်ပစ်ခဲ့ကြတာပေါ့နော်ပြန်ပစ်ခဲ့တော့တုံးစံတိုင်းဟိုနိုင်ငံရေးစိတ်ဓာတ်တွေနဲ့ခုနကလူခွင့်ရေးစိတ်ဓာတ်တွေထုတ်ခဲ့ကြတယ်ဆိုတော့ဒါတွေကိုမျှော်လင့်ပြီးတော့ကျွန်တော်တို့ဟိုပြန်ကြတာပေါ့နော်ဒီလိုခွင့်ရေးတွေနဲ့ဟိုဘလိုကဏ္ဍတွေညာနေဝင်ပြီးတော့လှုပ်ဆောင်နိုင်ကြမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပြန်ကြတယ်ဒါပေမဲ့တကယ်တမ်းဟိုအပြောင်းလဲကဖြစ်လာတဲ့ခါကျတော့သူကဘယ်လိုပြောမလဲဒီအပေါ်ကနေပြီးတော့မှတေးချာထိန်းချုပ်ပြီးတော့မှစနစ်တကျနဲ့ပြောင်းလဲတဲ့အပြောင်းလဲဖြစ်သွားတဲ့ခါကျတော့ကျွန်တော်တို့လိုဒီ88တရထွက်လာတဲ့ဒီဒူတွေအနေနဲ့အကြောင်းသားတွေအနေနဲ့ကပြန်ဝင်ပြီးတော့ပူပေါင်းလှုပ်ဆောင်မှုဆိုတဲ့ဟာကြီးကတော်တော်ကြီးကိုခဲယဉ်သွားတယ်အဲ့တော့ပထမအချိန်ကျွန်တော်ပြန်သွားတဲ့အချိန်မှာ ဒီလိုမျိုးအခွင့်အရေးတွေနဲ့ကျွန်တော်တို့မတွေ့ခဲ့ရဘူးမတွေ့ခဲ့ရခါကျတော့ဘာသွားစဉ်းစားမိလဲဆိုတော့โอเคကိုကလည်းဒီဘက်မှာအကြောင်းတွေပါတက်ပြီးတော့ပညာဘယ်လိုလဲနီးပညာတွေပတ်သက်လို့လုပ်တွေပါလုပ်ခဲ့ကြတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကုမ္ပဏီလေးတွေကွန်ဆัลတင်းဖန်တွေများစပြီးတော့လုပ်နိုင်မလားဆိုတဲ့ဟာကိုစကြည့်ပြတာပေါ့နော်အဲ့လိုစကြည့်ရင်တကယ်ချင်းဟောင်းနေပြ ni mi pawai ni ma pa yaung ni ya kaung ni da pi lo shin di sait kan ni ma so lo shin le bo no di thuro ye di khana ko le ni ne ko blu myo le ho ma tan da sa ji ma de kaung ni win ni o tha mi lo 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 ja kle tu ngai a myai twei ga ya a ri ya ma ta sin chano lo tngae chin ni su mi ja bi lo nga lo di kle tu ngai de twei ta khu lo lo ma phit me so bi lo ba lo ja ma le so bi lo sa bi lo swin nwe ja yin tai min ja yin ne Dikulo Miami Project so biro no Myanmar Yulia Pinya Yi Simangin so le ha le paw la ara bo no dikka lo shin shin le be ho chaung ni ho sa tin chaung ni ho ma twa nai ne kle tu ngai ri ko chano lo di basaka yi ri sa ho ho kong tin ka ahaw yi ri ho sa tin chaung le lou pi do di kle tu ngai ri lou lou ne nya ri si ho nga lo twa pi do sa twa tin cha me so le idea thwat la
a lo aku lo myo di kle ri ko tharou a lou khwin ne thi light pi do twa pi do sa ri tin mi de da mae di lo tin ne kha ma di a lou shin ne ya ho da ho ตบอจ่า จ่า เยลาบ่เนาะนอกตะคูก็แลดีโลโหสตรุเยอลุแท้ก็นี่ไปแล้วเฉยๆเพ็ดไปย่าတော့มาอูดีปอมาเนาะดีโลตั้วย่าได้เฉยๆมาคลีดิก็ก็ดาวโหลโหลละละตินจินใส่ชื่อตะล่ะเปิโลเอลโหลดีตะเกเลุ่งงานกวยมาลุ่งนี่ได้เฉยๆมาจုံตุ้ยย่าได้อคักแค้นี่ก็บาริเมียนชื่อมาเลยดีคลีโหลตะมาดิปอเนาะคลีเอลโหลลุ่งเนี่ยคลีตุงเงินดิก็โหอายุเวอายุเวสรแล้วเราปฐมอุซงบายุ้ยไล่เลยสรละเพ่ไอ้สันนี่อยู่ไล่ เพย์ซันเนี่ยซาตอกซันเนี่ยมาชื่อเนี่ยกลีตุงเนี่ยเราจะเอาอินยูไลท์ได้คาจ่อซันชินเนี่ยเราอินยูไลท์ได้คาจ่อเราไปเนี่ยเราซาบิ้วหนีอ่ะล่ะบ่เนาะเออเราเพย์ซันส่วนแล้วดีไซน์เนี่ยสั่นอ่ะบ่รู้เป็นไงน้าได้เฉยนี่ไม่ดีกูเป็ดได้เฉยนี่ไม่ดีสรุปอธิกจนเราวาตั้วหนีอ่ะเลยสรุปว่าดีกลีตุงเนี่ยดิตรุน้าได้เฉยมาสายเป็ดพี่ตัวสายเป็ดตัวได้เฉยมาเราไมค์พี่โปรเจกต์ก็ลาพี่แล้วตรุโกดีเลตด้วยจ้ะได้
ဟိုအားရစရာတစ်ခုကတော့ဒီဟိုဆန်ရှင်တွေအကုန်လုံးလို့လို့ကဒီဘယ်လိုပြောလဲပရာဟိတစိတ်တက်တော့အကုန်လုံးရှိကြတယ်ဒါပညာဌာနပေါ့နော်ပရာဟိတစိတ်တက်ကအကုန်လုံးရှိကြတယ်အဲ့တော့ခုနကတို့နားတဲ့အချိန်လေးတွေပဲတနအာရီကွဲတနအာရီလောက်ကိုကျွန်တော်တို့ကဆန်ရှင်တွေနဲ့ညှိပြီးတော့အဲ့လိုမျိုးအချိန်မှာသွားတင်ရတယ်သွားတင်ရတဲ့ခါကျဘယ်လိုဖြစ်သွားလဲကလေးသူငယ်တွေလက်ဖက်ရည်ဆိုင်ဆိုတော ခကြရင်တို့ရပင်မနေရရချားရှိမယ်ပြီးရှင်ဒီကလေးသူငယ်အများစုဆိုတာလည်းဒီမူလာတန်းအဆင့်လောက်ကနေပြီးတော့ကျောင်းထွက်လာကြတဲ့ကလေးများတယ်နှစ်တန်းသုံးတန်းလေးတန်းနေပေါ့နော်အဲ့တော့တို့ကိုယ်တိုင်ကဟိုစာသင်မယ်ဆိုလို့ရှိရင်ကိုယ်ကိုပြန်ကြည့်ပြောဆရာကျွန်တော်ဟိုကျောင်းမတက်ခြင်းလို့စာမသင်ခြင်းလို့ကျောင်းထွက်ပြီးတော့ရွာနေထွက်လာပေါ့နော်အဲ့တော့စာပြန်သင်မယ်ဆိုတဲ့စကလုံးကြီးကတို့တို့ကလက်တွေ့မကြတော့အဲ့လိုမျိုးခက်ခဲတွေ့ရတဲ့ခါကျတော့ကျွန်တော်တို့ကတို့ဘယ်လိုလုပ်ရလဲဆိုတော့တို့နားလည်နိုင်မဲ့တို့လက်တွေ့ကြမဲ့စကလုံးနေပြီးလို့ရှိရင်တင်ယုံညွန်းန်းဆိုလို့ရှိရင်တို့ရဲ့လက်ရှိဘဝအခြေအနေနဲ့အဆက်မဲ့တင်ယုံညွန်းန်းတွေပြီးလို့ရှိရင်ပြန်ပြီးတော့ချက်ချင်းအသုံးချနိုင်တဲ့အသိဉာဏ်ပညာဘူးသူတွေကိုကျွန်တော်တို့ပေးရတာအဲ့တော့တင်ယုံညွန်းန်းဆွဲတဲ့ဘက်မှာလည်းခက်ခဲရှိတယ်ဆိုင်ချင်းနေနဲ့ညှိပြီးတော့တို့စာသွားတင်ဖို့အချိန်ပေးဖို့ကလည်းအခက်အခဲရှိတယ်ပြီးလို့ရှိရင်စာစတင်ပြီးအတန်းစဖြစ်ပြီးဆိုရင်တောင်မှပဲတို့ကလေးသူငယ်တွေကိုတောက်လျှောက်စိတ်တက်တက်ကြွဆိုတာနဲ့ပျော်ပျော်ပါးပါးနဲ့ဒီမိုင်မီတန်းကိုလာဖို့ဟိုဆွဲဆောင်ရတဲ့အခက်အခဲတွေရှိတယ
်အခက်အခဲတွေကတော့မျိုးမျိုးပဲပေါ့လေ
ဟုတ်တယ
်ဆိုတော့ဆောဆောကလည်းကိုတင်မမကြီးတခုထောက်ပြသွားတာကအရင်မြန်မာနိုင်ငံကမထွက်ခင်အချိန်တုန်းကရှိတဲ့အနေအထားနဲ့မြန်မာနိုင်ငံကိုပြန်သွားတဲ့အချိန်မှာတွေ့ရတဲ့ကလေးလို့တမအသုံးပြမှုတွေပေါ့ဆိုတော့အရင်တော့ဒါဗမာပြည်မှာဆင်းရဲတဲ့နိုင်ငံတွေမှာတော့ကလေးတွေဆိုတာမိဘရဲ့လုပ်ငန်းပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းကူပိုင်းကူကြတာတွေရှိပါတယ်ဒါပေမဲ့အခုအချိန်မှာကျတော့မြန်မာနိုင်ငံမှာကဒီနေရာတိုင်းမှာဘယ်နေရာတော့ကလေးလို့တမမရှိတလောက်ဖြစ်နေတယ်အိမ်တွင်အကူမှာပဲဖြစ်ဖြစ်နောက်စားတောက်ဆိုင်လက်ဖက်ရည်ဆိုင်ရှိသမျှလမ်းဘေးမှာဈေးရောက်တာပဲဖြစ်ဖြစ်ပေါ့နော်ကလေးလို့တမတွေကတော်တော်များများရှိနေတယ်ဆိုတော့ကိုတင်မမောင်အေးလဲကိုရိုင်းအဲ့မှာထဲထဲဝင်ဝင်သွားပြီးတော့လုပ်တဲ့အချိန်မှာဒီကလေးလို့တမအသုံးပြုမှုတွေဘယ်လောက်ထိစိုးစိုးဝါဖြစ်နေတာကိုတွေ့ခဲ့ရလဲ
ပြန်ပြီးတော့အခုကျွန်တော်တို့မိုင်းမီစတဲ့ရဆိုလို့ရှိရင်အခုက2014မှာတကောင်စင်းပထမဆုံးသူတို့နှစ်ပေါင်းများစွာကြာပြီးပထမဆုံးကောက်ရပါတော့ဒီ2014တကောင်စင်းရဆိုလို့ရှိရင်တော့ဒီစုစုပေါင်းပေါ့နော်ကလေးလူဦးရေပေါ့နော်အသက်5နှစ်ကနေ17နှစ်ကြာကိုသူတို့က73တန်းကျော်ကျော်ရှိတယ်လို့ပြောတာပေါ့နော်အဲ့ထဲမှာမှာကျောင်းနေနေတဲ့ဟိုကလေးဟိုကျောင်းသားဦးရေကသူက 9.5 တန်းလောက်ရှိမယ်အဲ့ဒါနှုတ်လိုက်လို့ရှိရင်5တန်းကျော်ကျော်က Jang Bima Yang, the Eglidu Mirbona. Mother Jojo Dajro, Nanga, do in a generation, say I know Nibal of she. I love you, say I know she the Glidu Mirica, Sadi Jangi Mamshi, Jang Bima Yang. I tell Mama Kunaga, O Ledan, Ada, Tonda, Natan, Blaulas or Dijamatu. O Tamu to me, but not a mute upon loaded lonely jars or general tea. Tariatura, Diga, Blue Pomadi, Tanita, Shintan Ye. Sawin ye to go through young manager upon. I do the Nada Nibala Shide, the Dungedi, Bono, Gledungedi, which in a room, my gap, the Chamu Jump, Jumpy by Yadwaja Bido, throw ye boama, less a coo de Gledungedi, so I'm not the throw me bar in a chicken king in Chininan, the Nunutrune, Gibi Miroma, Luate Tina Binario, Tinjame, Chain Uema, but Tinjana in Bene. Kulumio, me will power low low near Kaja, prepared on a sort of the Dime Drago, the area general, so you are.
So tomorrow, you might be married, get a night or maybe I'll nip out, say, said, I say, so you'll let her go salo, you will like it, get a night, you know, Pinay by maybe Louis by me, Clelo, that Luke, you might, Tayera, my she get out, so a good lady, the good, a good lashy tamar or the Bible, the Anadi Usan, yet that so you at the lavis row, the Clelo the Mari, get on a net, but that be raw, Bobby raw. คลีลุกตมาอะต้องปิ้วหมู่ดิคลีลุกตมาดิ Jumpy or young lady, when they all see the clear one, when they all see the true Jinya, Jinya, B, Jinya, Nine Bono. Pirosin, who the energy so are Tabi and now by ma, the Jumpy man at the Tata Uzi Tana, so be do, Pinya, Winji Tana, Alma, Ate, Uzi Tana, the pointed. I Uzi Tana, Diga, Udi Jenna, Low Sound Jetty Gara, Kuna, Jumpy by young, the Gledung, and they go. Let we get Dina Pinya, Budura, Babus, or you a jabber, or Diga, the Mimea. You are jetty Udi Jenny, do the weapon. And I Uzi Tana Sadrea through General Rogo, Blumle, or Lesson Gane, Lalang, Camido Che, the Mami Nepata Bio General Presentation, it was baby, the Nebido Mabebon, who I Uzi Tana Sadrea, General Rogo, and Wimbido, the Uzi Tana de Lua de Policy, Strategy, Wime, or Swabi, and General Chala Joloshi. And beyond Lay Yara Kuna Pien Navy. So ya le di pyadana yi o shin ya me so raw ti ni bi da ba de byai ne ma be khuna ga di pyadana yi o shin mo twet ma be khuna ga lo wa chet di a mya yi shi a lo a ya sia re ya ro phit ni bi da mae a chein no lo dei me ni chin ya chin no di kle tu nge re che chin chaung ni byan win daw ma mho dei bu da mae de byai ne ma le ba twet ya le so khuna nli so wa tet pi na bwae ma di che kan lu dan sa de ye sa wit ni ye di a ra ri ya po pi yo khe khe la chin no twet ni ya ba chin no ko dai khuna ho chu jaw ရက်ွက်တွေရောက်ခဲ့ရတယ်လက်ဖက်ရည်စံလမ်းမိတာသူတို့ရဲ့ဒီတနေ့တာရုံးကလှူရှားပြီးတော့ဖြတ်တန်းနေရတဲ့ဟိုအခက်အခဲတွေပိုများလာဆိုတော့ကျွန်တော်တို့တွေ့ခဲ့ရတယ်အဲ့ဒီတွေ့ရတယ်ကျွန်တော်တို့စီကိုရောက်လာတဲ့ကလေးသူငယ်ပိုများလာတယ်အဲ့တော့တပြိုင်တည်းမှာခုနကလေးလုံးမပြဿနာဖြေရှင်းဖို့အတွက်ကစာဝတ်နေရေးအဆင်ပြေဖို့လိုမယ်အလောက်ကန်နေဟိုဖန်တီးပေးဖို့လိုမယ်ပြီးတပြိုင်တည်းမှာ
ြ်တ်အဲ့ခာခုပြောတဲ့ောင်းပြမတက်တဖြစ်လာတဲ့အတွက်ကျွန်တော်တို့ဘက်ကအများကြီးညှိနှိုင်းချက်တွေဖြစ်လာတယ်။အခုလက်ရှိမှာလည်းဒီဥစည်းဌာနတွေဥဆောင်နေတဲ့ဟိုဒူတွေနဲ့ကျွန်တော်တို့ပူးပေါင်းလှုပ်ဆောင်ရတဲ့အတွက်အများကြီးလည်းတမိုးရှိရယ်ကျွန်တော်တို့လည်းဒီမျှော်လင့်ထားတာတဲ့ပို့ပြီးတော့လှုပ်ဆောင်ခွင့်တွေရခဲ့တဲ့အတွက်လည်းဘယ်လိုပြောလဲအားရကျေနပ်မှုရှိတယ်ပေါ့။အဲ့တော့ကျွန်တော်ထင်တယ်နောက်3-4နှစ်လောက်မှတော့ပြုပြင်ပြောင်းလဲမှုတွေဟိုဘယ်လိုလဲတိုးတက်မှုတွေအများကြီးဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ
်။အခုလိုဖြည့်ကြားပေးရကျေးဇူးအများကြီးတင်ပါတယ်ရှင
့်။ကျေးဇူးအများကြီးတင်ပါတယ်။ဟုတ်ကဲ့ Thank you.
အပတ်စဉ်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာတနင်္ဂနွေနေ့ညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ကြရပါမယ်မအေးသန္တာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်
ရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်း Daily တစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုပြန်ကြားပေးကြပါမယ်။တန်းတန်းဆိုတဲ့သောရရှင် Facebook ပေါ်ကနေပြီးတော့ VOA တိုက်ရိုက်ထုတ်လွှင့်မှုကိုကြည့်ရှုပြီးရေးလာတာကတော့
LINE မကောင်းရင်မနေ့ပိုင်းပြန်ကြည့်ရတယ်။ VOA အရင်ကရေဒီယိုအစီအစဉ်ကအတန်ကိုပဲအားပေးခဲ့ရတာအခုတော့ရုပ်တံကြည့်ပြီးအားပေးရတော့အရင်ကအဖွဲ့သားအားလုံးဟာအတန်နဲ့ပဲရင်းနှီးခဲ့ရပေမဲ့အခုတွေ့ရပြီ။ကျေးဇူးပါနော်။မဆုမြတ်မွန်ပဲရောက်နေလဲ
ဟုတ်ကဲ့ပါမဆုမြတ်မွန်တယောက်ရှိပါတယ်နော်ရုပ်တံရောရေဒီယိုရောအတန်လွင့်တင်ဆက်မှုတွေကိုလည်းနေ့စဉ်မပြတ်လုပ်နေပါတယ်မင်းမြတ်နဲ့အကြောင်းလည်းပြောလိုက်ပါတယ်ရှင်အထူးကျေးဇူးတင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့ရက်သားတွေကိုရိုက်နှက်နေတဲ့ရုပ်တံဖိုင်တစ်ခုတက်လာပြီးတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VO ကနေပြီးတော့သတင်းတင်ပြပေးခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ထင်မြင်ယူဆချက်မျိုးစုံကိုပြန်ပြီးတော့တုံ့ပြန်ရေးသားလာကြတာတွေကိုဝေမျှပေးခြင်းပါတယ်ရှင်အာစာဘင်နာဆိုတဲ့သောရရှင်ကတော့ပြည်သူတွေကိုဘယ်သူမှအနိုင်ကျင့်ခွင့်မရှိပါဘူးဆိုတော့အခုလိုရေးလာပါတယ
်တမရော်သားတွေအဲ့လိုပြည်သူတွေကိုအနိုင်ကျင့်ခွင့်လည်းမရှိဘူးရှိလို့မရဘူးပြည်သူတွေကိုစောင့်ရှောက်ကာကွယ်မဲ့အစားဒီလိုလောက်ရက်ကအောက်တန်းကြပါတယ်ပြည်သူတွေပေါ်မှာအထက်စီးနိုင်လွန်းတဲ့လောက်ရက်ကိုတာဝန်ရှိလူချင်းမင်းတို့ရဲ့အမိန့်စီကံမရှိဘူးလို့ဖော်ပြနေပါတယ်ပြည်သူတွေကိုဒုက္ခပေးရုံမကအနိုင်ကျင့်လွန်းတဲ့တမရော်သားတွေရဲ့လောက်ရက်ပါအထက်အုပ်ချုပ်မှုရဲ့ပေါ့ပြက်မှုကြောင့်ပြည်သူတွေအတွက်တမရော်ဟာကြောက်ဖို့ကောင်းနေပါပြီ
အထက်အုပ်ချုပ်မှုပေါ်ရလို့ဒီတက်မရော်ထဲမှာလည်းမရှိတဲ့မဖြစ်တဲ့ကိစ္စမျိုးတွေတွေ့နေရပါတယ်ဆိုပြီးတော့သောရရှင်အာဆန်ပင်နာရေးလာတာပါကိုရဲကတော့
တက်ကတာလုံးရင်အစိုးရရောမီဒီယာရောအရက်ဖက်လူမှုတောင်းပြောင်းလူမျိုးစွဲသမားတွေရောအားတက်တရောပါပဲမတရားတာကိုလက်မခံသလိုမတရားတာကိုတပုံလုံးတဲ့အခါမျက်စိပိတ်နားပိတ်ဖြစ်နေတတ်တာကိုရောလက်မခံသင့်ပါဘူး
အခုလိုမျိုးတက်ကလုံရင်တော့မီဒီယာကပြောပါတယ်။တပုံတွေလုတ်တဲ့အခါမှာတော့မျက်စိပိတ်နားပိတ်ဖြစ်နေတာလက်မခံပါဘူးဆိုပြီးတော့ရေးလာပါတယ်ရှင်။ Aisen ဆိုတဲ့သောရရှင်ကတော့ပန်စေးတက်ကစဖအဖွဲလုံနေတာပါတယ်။သူတို့လည်းလွန်ခဲ့တဲ့တလကျော်နှစ်လခန့်ကကုတ်ခိုင်မြို့နယ်မိုင်းယူလေးရွာတွေကသူတို့စခန်းကို TNL တင်သွားတာလူတွေတချို့တေးပြီးတော့တချို့တွေကတော့အဖမ်းခံရပါတယ်။ဒါကိုအခဲမကြေးတဲ့အနေနဲ့ဒီလိုပြန်လုတာပါ။ဒီတစ်ခါကလူတွေဆိုဘယ်သူကပါဆိုရလဲ။အတိနေရပဲတဲ့မဆမ်းပါဘူးဆိုပြီးတော့ရေးလာပါတယ်တချို့တွေကတော့ဒီမှာရိုက်နှက်နေတဲ့သူတွေကတက်မရော်သားတွေမဟုတ်ပါဘူးတက်မရော်သားယူနီဖောင်းတွေဝတ်ဆင်ထားတဲ့သူတွေပါဆိုပြီးတော့ရေးလာကြတာတွေတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆိုင်းစီသူဆိုတဲ့သောရရှင်က
ဒီလောက်တေးကြတာတော့အရဲဝတ်တောင်းကျန်းသူတွေလို့ပြောသေးတယ်နော်မိုင်းရောင်ရွာသားတွေကလည်းတပုံတွေလက်ချက်လိုလိုတပုံအဖွဲဝင်တွေလိုလိုနဲ့ညှင်းဆန်ကြသေးတယ်နောက်ဆုံးတော့အဖြေမှန်ပေါ်လာတာပဲ
ထွန်းလင်းဆိုတဲ့ Facebook ပေါ်ကသောရရှင်ကလည်းဒီကိစ္စမျိုးတွေကမဆမ်းတော့ပါဘူးဖြစ်လာခဲ့တာနှစ်ပေါင်းများစွာကြာပါပြီဆိုပြီးတော့သူ့ရဲ့အတွေ့အကြုံကိုခုလိုရေးလာပါတယ
်။တိုင်းရင်းသားရက်ဒီသားတွေမှာဒီလိုပြဿနာမျိုးတွေခံစားလာရတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။သိတော့မထူးဆန်းတော့ပါဘူး။သူတို့သတ်မှတ်ထားတဲ့မဲရောက်နေမြေညိုရောက်နေမြေတွေမှာတက်မရော်ကရွာထဲဝင်လာတာနဲ့ရွာသားတွေထွက်ပြေးရတယ်။ရုပ်ရှင်တွေကဂျပန်တွေရွာထဲဝင်လာသလိုမျိုးဘဲကျက်ဝက်နွားတွေ့တဲ့ဟာအကုန်ပြစ်သက်စားဒီရွာတွေရှိနေလို့သဘုံတွေခိုးလို့ရတယ်။ရိတ်ခါတွေရနေတယ်ဆိုပြီးတော့ရွာကိုမီးရှို့ပြေးမလွတ်တဲ့လူတွေသေပြီးသာမှတ်တပုံမျိုးတပုံလက်ခံရွာခံတပုံတွေဆိုပြီးတော့အခုပြင်နေရတဲ့ပုံတွေအတိုင်းပဲနှိပ်စက်ပါလေအခက်မသိရင်တတ်တော်မှာတတ်ပါလေ ဒီဖြစ်ပျက်တွေကပဲတိုင်းရင်းသားတွေကဗမာတွေကိုမုန်းတီးတဲ့အခြေခံအကြောင်းတရားတွေဖြစ်လာပါတယ်။တမတော်ကျင်းဝဲအပါ60တဲကတစ်ခုဖြစ်တဲ့ပြည်သူနဲ့တွေ့လို့ရှိရင်ရေလိုလလိုကျင်သုံးရမယ်ဆိုတာစောက်ထဲမှာပဲရှိတယ်။မယုံရင်စစ်ဖြစ်နေတဲ့ရက်ဒီသားတွေကိုကိုယ်တိုင်သွားပြီးတော့လေးလာကြည့်စေချင်ပါတယ်။
တိုင်းသားဒေတာတွေမှာဒီလိုကိစ္စမျိုးတွေကအများရန်ဖြစ်နေတတ်ပါတယ်ဆိုရဒီသောရရှင်ရေးလာတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသောရရှင်တွေသူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုပုံစံမျိုးစုံနဲ့ရေးလာကြတာတွေကိုဆက်ပြီးတော့ဝင်မြပေးဖို့ရှိပါတယ်ရှင်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒီလေးတစ်ပုံနဲ့ဖြောပြေးပေးချင်ပါတယ် Live Forever ဆိုတဲ့ Alternative တချင်လေးတစ်ပုံနဲ့ဖြောပြေးချင်တာပါတချင်ဟောင်းလေးပါဒီတချင်က British Guitar အဖွဲ့ဖြစ်တဲ့ Oasis အဖွဲ့ရဲ့တချင်ဖြစ်ပြီးတော့အဖွဲ့တဲ့ကပင်တိုင်းဆိုတော့ Liam Gallagher ရဲ့ညီဖြစ်တဲ့ Noel Gallagher ရေးထားတဲ့တချင်ပါသူတို့ဖွဲ့1994ခုနှစ်မှာထုတ်သွားတဲ့သုံးချက်မြောက် Studio Date ပြား Definitely Maybe တဲ့ကဖြစ်ပါတယ်ဒီသချင်းနဲ့ Oasis UK နိုင်ငံရဲ့အကောင်းဆုံး Date 10စီးရင်ကိုပထမဆုံးစဝင်တဲ့သချင်းလည်းဖြစ်ပါတယ်ထာဝရရှင်သန်မလို့အဓိပ္ပာယ်ရတဲ့ဒီသချင်းကို Oasis ရဲ့ပင်နိုင်ဆိုတော့ Liam Gallagher က Manchester မြို့ဘုံခွဲတိုက်ခိုက်ခံရတဲ့မိသားစုတွေအတွက်ရမွန်ဝေရှာပွဲမှာတည်ဆူသွားခဲ့ပါတယ်နော်ဒါကြောင့်မလို့သူတည်ဆူတာကိုကြားလိုက်ရရင်လည်းဒီသင်းလေးကိုသွားရရှင်နေအားလုံးအတွက်အမှတ်တရအနေနဲ့ပြန်ပြီးတော့ထုတ်လွှင့်ပေးချင်တာပါ OAC ရဲ့ Lit Forever ဆိုတဲ့သင်းကိုနားဆင်ကြည့်ပါအောင်ရှင် Maybe I don't really want to know how you got in grows cause I just want to fly lately did you ever feel the pain in the morning rain soaks you to the bone well, maybe I just wanna fly wanna live but don't wanna die maybe I just wanna breathe maybe I just don't believe maybe you're the same as me we see things I'll never see you and I gonna live forever I said maybe ဒီဆိုထားတဲ့ Live Forever ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့မြန်မာတခြင်းသောရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့မေတ္တာတေလက်ဆောင်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်။အခုဆက်ပြီးတော့ခုနကတော့ပြောသွားတဲ့ဒီတက်မတော်သားတွေကအရက်သားတွေရိုင်းနှက်တယ်ဆိုတဲ့ဗီဒီယိုထွက်လာပြီးတော့ဒီကိစ္စပေါ်မှာသောရရှင်တွေမျိုးစုံတုံ့ပြန်လာကြတာတွေကိုဝေမျှပေးခြင်းပါတယ်ရှင်။ Michael Ruan ဆိုတဲ့သောရရှင်ကတော့ဒီလိုဖြစ်နေတာမဆန်းပါဘူးတဲ့။ဘာကြောင့်များပါလဲ။
ရန်ကုန်မြို့လယ်မှာတော့ဂျပန်သတင်းတောက်ပါဝင်ပြည်သူတွေဖုံးတော်ကြီးတွေကိုကန်ကြောက်ထုရိုက်ပစ်ခတ်တပြတ်ခဲ့သေးတာပဲ။ကျန်တဲ့နေရာအဝေးတွေမှာဆိုပိုဆိုးမယ်ဆိုတာငင်းစရာလိုမယ်မထင်ပါဘူး
။လီယိုလီဆိုတဲ့သောရရှင်ကတော့ဒီဗီဒီယိုကိုကြည့်ပြီးတော့ကြေကွဲရတယ်ခံရတာကိုတနာပါတယ်တဲ့။ကိုယ့်ရဲ့လူတွေလုံးရက်ကြောင်လဲရှက်ရတယ်နှစ်ခါပြန်ပြီးတော့ဝမ်းနေရပါတယ်။ဒီဗီဒီယိုမှန်ခဲ့ရင်ပေါ့လေဆိုတော့ရေးလာပါတယ်ရှင်။ လူမျိုးတက်မတော်သားတွေကလည်းအရက်သားတွေကိုနှိပ်စက်ညှဉ်းပန်းနေတဲ့ပုံဗီဒီယိုထွက်လာပြီးတဲ့နောက်ရေးလာကြတဲ့တော်ရရှင်တွေထဲမှာရောကျော်ဆိုတဲ့တော်ရရှင်ကတရားဥပဒေအတိုင်းဒီကိစ္စကိုအရေးယူပေးပါဆိုတော့ပြောလာပါတယ်
။နိုင်ငံတော်ရဲ့တရားဥပဒေကိုလိုက်နာရတဲ့တက်မတော်ဆိုတဲ့အတိုင်းစုံစမ်းစစ်ဆေးပြီးတော့ဘာဖြစ်ထွက်မလဲဆိုတာကြည့်ရပါမယ်။သတင်းမှန်ဖြစ်တဲ့ဆိုရင်တော့တည်ဆဲဥပဒေအရအမာခံအဖွဲ့စည်းတစ်ခုဖြစ်တဲ့အတိုင်းအရေးယူရပါမယ်။အဖွဲ့စည်းတစ်ခုကအကွက်ကြကြစီစဉ်ထားရင်ဘယ်လိုဆောင်ရမလဲ။တည်ဆဲဥပဒေအရဆိုလို့ရှိရင်ပုံမှန်အများကြီးတိုးလာပါမယ်။အရင်ဆုံးဒီထိုးနှက်ချက်ဟုတ်မဟုတ်စုံစမ်းစစ်ဆေးသင့်ပါလေရလက်ကိုမူတည်ပြီးတော့ဆောင်းအသင့်တဲ့အကြောင်းအကြံပြုချင်ပါလေ
တရားဥပဒေတိုင်းအရေးယူပါဆိုပြီးဒီသောရရှင်အကြံပြုလာတာပါထိခုကိုဆိုတဲ့သောရရှင်ကအချိန်နဲ့တပြင်းညီသတင်းထုတ်လွှင့်ပေးနေတဲ့ VOA မြန်မာအသံဝန်ထမ်းတွေအားလုံးကျမ်းပါပါစေဆိုပြီးတော့ပြောလာပါတယ်ဒီရောချော်ဆိုတဲ့သောရရှင်ရေးလာတာကတော့တခြားသူတွေပြောနေတယ်လို့မျိုးဒီဗီဒီယိုကအတုဆိုရင်ဒီကိစ္စဟုတ်မဟုတ်သိချာစုံစမ်းပေးပါတွေ့ရတဲ့အချက်လက်ပေါ်မှာမူတည်ဆုံးဖြတ်ပြီးတော့မှအရေးယူပေးပါဆိုပြီးတော့အကြံပြုလာတာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်ဒေးတောင်းလာတဲ့တော်ရရှင်တွေအတွက်လည်းအလှည့်ပေးအောင်မှာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်သောရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်တေးတောင်းလာတဲ့သောရရှင်ကိုအခုလှည့်ပေးခြင်းပါတယ်ရှင်ဖုန်းဆက်ပြီးတော့ VOA ကိုတေးတောင်းလာတဲ့သောရရှင်ကဝင်းတို့ကမိုးထက်အားကားပါပရဟိတလှုပ်ဆောင်နေကြတဲ့သူတွေအားလုံးကိုဂုဏ်ပြုခြင်းလို့ပါတဲ့တေးတောင်းလာပါတယ်ဟုတ်ကဲ့သူတောင်းထားတဲ့တခြင်းလေးအစမပြေလို့အင်ချစ်တည်ဆူထားတဲ့ယူဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်ရှင်တေတောင်းနဲ့ကိုမိုးထက်အားကားတေချစ် VOA တော်ရရှင်နေအားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
အဲ့ဒါနဲ့ကြောစီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်တရင်သုံးသက်ချက်ကိုထုတ်လင်းပေးပါမယ်။ဒီတစ်ပတ်မှာတော့ဆက်သွယ်ရေးဥပဒေပုံမှန်6ရက်ကြာကြာကြီးနဲ့ပတ်သက်ပြီးဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင
်။အခုတော့လူတွေစိတ်တဝင်စားပြန်ပြောများလာတဲ့ကိစ္စတစ်ခုကတော့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပြဿနာပါ။ဒီဘွားကြီးနေစဉ်သတင်းစာမှာကြည်တော်စုတစ္ဆာခေါင်းစဉ်နဲ့တေယောစာရေးသားဖော်ပြလို့ဆိုပြီးသတင်းစာအေဒါချုပ်ဦးကျော်မင်းဆွေနဲ့တေယောစာရေးသားသူဗြိတိရှကိုကိုမောင်တို့နှစ်ယောက်ကိုတက်မတော်ကပုံမှန်66ဂါကြီးနဲ့အမှုဖွင့်ရဲစခန်းကဖမ်းဆီးပြီးတက်ဆိုင်ရာတရားသူကြီးကအာမခံကိုပယ်ချလိုက်တဲ့အခါသတင်းမီဒီယာသမားတွေကဒါဟာသတင်းမီဒီယာလောကကိုဖိနှိပ်မှုဖြစ်တယ်ဆိုပြီးလှုပ်ရှားမှုတွေပြုလုပ်လာလို့အများကပြန်စိတ်ဝင်စားလာကြတဲ့ပြဿနာတစ်ခုဖြစ်ပါတယ်။လက်ရှိပြဿနာနဲ့ပတ်သက်ရင်မေးစရာမေးခွန်းအများကြီးပေါ်ပေါက်လာတာတွေ့နိုင်ပါတယ်။ပုံမှန်66ဂါကြီးဟာပြင်ဆင်ဒါမှမဟုတ်ပယ်ဖျက်သင့်တဲ့ဥပဒေပုံမှန်မျိုးလား။ဒါဆိုရင်အများပြည်သူရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်တွေက NLD အမတ်တွေဘာကြောင့်မပြင်တာလဲ။သတင်းမီဒီယာသမားတွေပြောသလိုသူတို့ရေးသားဖော်ပြတာတွေနဲ့ပတ်သက်ရင်သတင်းမီဒီယာဥပဒေနဲ့ပဲတရားစွဲသင့်သလားစတာတွေပဲဖြစ်ပါတယ်။ဂူဒီဘိုင် ID အကြောင်းဆွေးနွေးတင်ပြသွားပါမယ်။
လက်ရှိပြဿနာအချင်းချုပ်ကတော့ The Voice သတင်းစာမတ်လ26ရက်နေ့ထုတ်မှာဆောင်းမရှင်ဗြိတိရှကိုကိုမောင်ရဲ့ကြီးထောင်စုတစ္ဆာဆိုတဲ့တယောစာတပုတ်ဖြစ်ပါတယ်။ဒါဟာတက်မတော်ကတက်မတော်နေကိုရည်ရွယ်ပြီးရိုက်ကူးထုတ်လုပ်တဲ့ကြီးထောင်စုတစ္ဆာဆိုတဲ့စကားကိုတယောရာဖြစ်တယ်လို့တက်မတော်ရဲ့ဂုံတိတ်ခါကိုထိခိုက်စေတယ်လို့ယူဆပြီးပထမအဆင့်သတင်းမီဒီယာကောင်စီကိုတိုင်တန်းပါတယ်။သတင်းမီဒီယာကောင်စီကတော့သူ့ရဲ့လှုပ်ထုံးလုံနည်းအတိုင်းတစ်ဖက်ကဖြစ်စေချင်တာတစ်ဖက်ကိုတီးတန့်စီတွေးဆောင်ကြားနာပြန်ကြားပေးပါတယ်။တက်မတော်ဘက်ကတော့သူတို့တောင်းပန်စီခြင်းတလို့တောင်းပန်ရင်တရားမစွဲဘူးဆိုတဲ့သဘောပါ The Voice ဘက်ကတော့တောင်းပန်မဲ့စာသားကိုညှိနှိုင်းခြင်းပါတယ်နောက်တော့ကိုယ်စာသားနဲ့ကိုသတင်းစာမှာတောင်းပန်စာကိုထည့်ပါတယ်ဒါကိုတက်မတော်ဘက်ကလက်ခံပုံမရပါဘူးဒီလိုနဲ့ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့ဗဟန်းတရားရုံးမှာတရားစွဲနောက်ပိုင်းအက်ဒီတာချုပ်နဲ့တယောစာရေးသူကိုဖမ်းဆီးတရားသူကြီးကလည်းအာမခံကိုပယ်ချလိုက်တဲ့အခါသတင်းမီဒီယာသမားတချို့ရဲ့တုံ့ပြန်လှုပ်ရှားမှုဖြစ်လာတာပါဒီနေရာမှာပထမဆွေးနွေးဖို့လိုတာကပုံမှ66ဂါကြီးပြဿနာပါဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးမှာအခုလိုဆိုထားပါတယ်ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးဦးအား6လက်တောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအတရေဖြတ်ခြင်းနှောက်ယှက်ခြင်းမလျော်ဩစာသုံးခြင်းသို့မဟုတ်ချိမ့်ချောက်ခြင်းလို့ပြထမ်းပြီးအဲ့ဒီလိုကျွလွန်ကြောင်းပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်၃နှစ်နဲ့ငွေဒဏ်ကြခံရနိုင်တယ်လို့ဆိုပါရယ
်လက်ရှိချိန်ထိပုံမှန်66ဂါကြီးနဲ့တရားစွဲထောင်ချခံရမှုတွေမှာတမှုကိုပြစ်ဒဏ်၃လကနေ6လအထိပဲရှိတာမို့အဲ့ဒါနဲ့ပတ်သက်ပြီးလူတွေကဘာမှသိမပြောပါဘူးတကယ်ဝေဖန်ကြတာကလူတယောက်ဟာနစ်နာသူကာယကံရှင်ကိုယ်တိုင်မဟုတ်လဲပုံမှန်66ဂါကြီးနဲ့တရားစွဲနိုင်တယ်တရားရုံးကအမှုကိုလက်ခံရင်တစ်ဆက်တည်းတရားရုံးကအာမခံရှောက်ထားမှုကိုလက်မခံရင်ချုံနောင်ခံထားရတဲ့အခြေအနေအောက်မှာတရားရင်ဆိုင်ရမယ်ဆိုတဲ့အချက်တွေကိုပဲဖြစ်ပါတယ်။ဒီပုံမှန်ကိုလူတွေအပြစ်တင်နေကြတဲ့အဓိကအကြောင်းကတော့တရားရုံးကမှန်တာမှားတာဆုံးဖြတ်တာနောက်မှအချုပ်ထဲကိုအရင်သွားရမယ်ဆိုတဲ့ပြဿနာကြောက်ပါ။တကယ်လက်တွေ့မှာလည်းအဲ့လိုအချက်ကြောက်ပုံမှန်66ဂါကြီးကိုလူတွေအလွန်သုံးဆွဲလာတာတွေ့ကြရပါတယ်။တကယ်တော့ဥပဒေပုံမှန်တစ်ခုပြဋ္ဌာန်းလိုက်ပြီးဆိုရင်တကယ်လက်တွေ့အဲ့ဒီဥပဒေပုံမှန်ဟာငကိုပြဋ္ဌာန်းခဲ့သူတွေရဲ့ရည်ရွယ်ချက်အတိုင်းဖြစ်လာသလားဒါမှမဟုတ်မထင်မှတ်တဲ့အကျိုးဆက်တွေဖြစ်လာသလားဆိုတာပြန်ပြန်ပြီးစမ်းစစ်နေဖို့လိုအပ်ပါတယ်။အခုပုံမှန်66ဂါကြီးဟာငကိုအဲ့ဒီပုံမှန်ကိုပြဋ္ဌာန်းခဲ့သူတွေရဲ့ရည်ရွယ်ချက်အတိုင်းမဖြစ်ဘဲလူပုဂ္ဂိုလ်တယောက်နဲ့တယောက်ကြားလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းကြားဥပဒေပြဋ္ဌာန်းချက်ပါပြဿနာဖြစ်လိုက်ပြီဆိုတာနဲ့တစ်ဖက်သားကိုနစ်နာစေလိုတဲ့သဘောနဲ့ဒီပုံမှန်ကိုသုံးဆွဲလာကြတာထင်ထင်ရှားရှားတွေ့နိုင်ပါတယ်
။ဒါပေမဲ့ဒီပုံမှန်ကိုဘာကြောင့် NLD လွှမ်းမိုးတဲ့လွှတ်တော်ဘက်ကပြင်ဆင်တာပယ်ဖျက်တာမလုပ်သေးသလဲဆိုတဲ့မေးခွန်းရှိပါတယ်။လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်က2016ခုနှစ်ဒီဇင်ဘာလ21ရက်နေ့ကပုံမှန်66ဂါကြီးပြင်ဖို့လွှတ်တော်ရဲ့တင်တာမရှိသေးဘူးလို့ပြောဆိုခဲ့ပါတယ်။အဲ့ဒီနေ့ကသတင်းမီဒီယာသမားတွေကပြောတဲ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရဲ့မှတ်ချက်စကားတွေကစိတ်ဝင်စားဖို့အလွန်ကောင်းပါတယ်။သ ူကလွတ်လပ်စွာပြောဆိုထင်မြင်ယူဆခွင့်ဆိုတာလွတ်လပ်စွာဝေဖန်တိုက်ခိုက်ခွင့်လွတ်လပ်စွာဆဲဆိုခွင့်လွတ်လပ်စွာပုတ်ခတ်စော်ကားခွင့်နဲ့မတူတဲ့အကြောင်းအဲ့ဒီလိုလူတွေကိုကင်းလွတ်ခွင့်ပေးလိုက်မယ်ဆိုရင်လူအဖွဲ့အစည်းတည်ငြိမ်မှုမရှိနိုင်တော့တဲ့အကြောင်းဒီပုံမှန်ဟာအာမခံမပေးနိုင်ဘူးဆိုတာလည်းမဟုတ်တဲ့အကြောင်းအာမခံပေးမပေးဆိုတာဟာဥပဒေနဲ့အညီတရားသူကြီးရဲ့စင်ကျင်တုံတရားအပေါ်မှာတည်တဲ့အကြောင်းဆက်သွယ်ရေးကွန်ရက်အသုံးပြုပြီးရေးသားပြောဆိုထုံးလွှင့်မှုတွေဟာအလွန်အလွန်ကိုမြန်ဆန်အလွန်လဲကျယ်ပြန့်တဲ့အကြောင်းဒီကွန်ရက်အသုံးပြုပြီးဥပဒေချိုးဖောက်တာတွေကိုထိထိရောက်ရောက်ဟန်တားနိုင်ဖို့လိုတဲ့အကြောင်းပြောဆိုခဲ့မှုပါတယ်။ဒါတင်မကဥဝင်းမြင့်ကမီဒီယာတွေဖြစ်စေခြင်းတလို့ပြောမယ်ဆိုရင်သူတို့ကတော့သူတို့ရေးချင်တာရေးမယ်ပြောချင်တာပြောမယ်အပြောခံရတဲ့သူကခန်းဆိုရင်သူတို့ကတော့ဥပဒေလွတ်လပ်ခွင့်အပြည့်ပဲကျန်တဲ့သူတွေကခန်းဆိုတဲ့အခါကျတော့ကျွန်တော်တို့ကဒါကိုမျက်မျက်တတာဖြစ်အောင်ချိန်ရတယ်ဆိုတဲ့အထိပြောဆိုခဲ့မှုပါတယ်တကယ်လက်တွေမှာလဲမီဒီယာကိုဖိနှိပ်နေတာပုံမှန်66ဂါကြီးလားဒါမှမဟုတ်တရားစီရင်ရေးစနစ်လားဒါမှမဟုတ်အခြားဘာလဲဆိုတာကိုအသေးချာစဉ်းစားကြဖို့လိုပါတယ
်ဘယ်လိုပဲဖြစ်ဖြစ်ပုံမှန်66ဂါကြီးပြင်ဆင်ဖို့ရှိမရှိမေးခွန်းမေးမဲ့ NLD အမတ်တယောက်ရဲ့မေးခွန်းကိုပါတီစစ်စစ်ရေးကော်မတီကနှစ်ချိန်တိုင်တိုင်ပယ်ချခဲ့ပြီဖြစ်ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကမှပုံမှန်66ဂါကြီးကိုပြင်ဆင်တဲ့ဥပဒေကြမ်းတင်ဖို့အဆင်သင့်ဖြစ်နေပြီလို့ NLD ပါတီခေါင်းဆောင်ဦးဝင်းထိန်ကပြောလိုက်ပါပြီ။ဒီပုံမှန်ကိုပြင်ဆင်ပြီးတဲ့နောက်သတင်းမီဒီယာသမားတွေပြောနေသလိုသူတို့ကိုဖိနှိပ်တာတွေရပ်သွားပြီလားဆိုတာပြန်ဆန်းစစ်ကြည့်ကြရပါလိမ့်မယ်။နောက်တစ်ချက်ကမီဒီယာတွေမှာဘာတွေရေးရေးဘာတွေဖော်ပြတိုင်းပြည်အတွက်ဘလောက်အန္တရာယ်ဖြစ်ဖြစ်အမြင့်ဆုံးကြက်ငွေ350လောက်ပဲပြည်တံချမှတ်နိုင်တဲ့သတင်းမီဒီယာဥပဒေနဲ့ပဲအရေးယူပါလို့တောင်းဆိုနေတာကရောလက်တွေ့ကြပါရဲ့လားဆိုတာပြန်ဆန်းစစ်ကြဖို့လဲလိုအပ်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုနှาศင်ခဲ့ရတာပါရှင
်။ Russian Pia တနစ်ကျော်တည်တန်းရှိလာပြီဖြစ်တဲ့ NLD အစိုးရလက်ထက်မှာအများကမျှော်လင့်တယ်လို့စီးပွားရေးလူမှုရေးတိုးတက်မှုတွေတိသာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတွေမတွေ့ရဘူးဆိုပြီးတော့သုံးသက်ဝေဖန်မှုတွေရှိတယ်လို့ပဲလူမှုစီးပွားဘဝအခြေအနေဟာလည်းပိုအောင်ဆိုးလာတယ်လို့အတိုက်ခံပါတီကြီးကပါဝေဖန်နေပါတယ်။ဒေါ်ဆန်းစုကြည်ကတော့ဒီတနစ်တာအတွင်းပြောင်းလဲမှုတွေအများကြီးဖြစ်ခဲ့ပါတယ်လို့ကနေဒါနိုင်ငံရောက်ခိုက်မှာပြောပါတယ်။ဝေဖန်သူတွေပြောနေကြသလိုတိုးတက်ပြောင်းလဲမှုတွေမတွေ့ရတာဘာကြောင့်လို့ယူဆပါသလဲ။ဒါမှမဟုတ်တိုးတက်ပြောင်းလဲမှုတွေရှိတယ်လို့ပဲယူဆပါသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့မိကွန်းမိမိတို့ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822999လေးဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
ဂူလာမဲအင်ကနေညာဒါရိုက်လေလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်အလှပ်ပါ။ဒီတစ်ပတ်မှာတော့ပြင်သစ်နိုင်ငံပဲရစ်မြို့ Eiffel Tower ကြီးပေါ်ကနေတနာရီ90ကီလိုမီတာနှုန်းနဲ့ Zip Line လို့ခေါ်တဲ့ကြိုးတန်းနဲ့တွေ့ဆင်းနိုင်ပါပြီ။ပြီးခဲ့တဲ့ဇွန်လ4ရက်နေ့မှာပဲရစ်မြို့ကလမ်းတွေပေါ်မှာ Drone Champion League အဝေးထိန်းရင် Drone မောင်းပြိုင်ပွဲကိုကျင်းပခဲ့ပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချမ်းနဲ့မှခင်ပြူထွေးတို့တင်ဆက်ပေးပါမယ်ရှင်။
ပြင်သစ်နိုင်ငံပဲရစ်မြို့ Eiffel မျောစင်ကြီးပေါ်ကနေတနာရီ90ကီလိုမီတာနှုန်းနဲ့ Zip Line လို့ခေါ်တဲ့ကြိုးတန်းနဲ့တွေ့ပြီးအောက်ကိုဆင်းနိုင်ပါပြီ။အမြင့်ပေ115မီတာ Eiffel မျောစင်ရဲ့ဒုတိယအထက်ကနေအောက်ကပန်းခြံကိုဖြတ်ပြီးစိုက်ဆင်းရတာပါ။အခုလိုအစီအစဉ်ကိုပြင်သစ် Open Tennis ပွဲကျင်းပနေတဲ့အချိန်တန်နစ်ပြိုင်ပွဲနဲ့အတူပူးပေါင်းလှုပ်ဆောင်တာဖြစ်ပြီးတန်နစ်ပွဲကစေတနာဝန်ထမ်းတွေကိုလည်းစီးကွင်ပေးထားပါတယ်။တချို့လူတွေကကြောက်ကြောက်နဲ့စီးသွားကြပြီးကြိုက်သွားကြပါတယ်။တချို့လူတွေကတော့ဘာမှစိတ်ထဲမှာတွေးမနေပဲစီးလိုက်ကြတာလည်းဖြစ်ပါတယ်။ဒန်နစ်စွဲပြသားတဲ့ပယ်ရီချေးရွာနာကိုကျိုးနဲ့ဆင်းသွားတာဖြစ်ပြီးအောက်ရောက်ရင်တော့ဒန်နစ်စွဲကိုကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီကနေ့ဆိုလာ၄ရက်နေ့မှာပြည်သစ်နိုင်ငံပါရီမြို့ကလမ်းမတွေပေါ်မှာ Drone Champion League အဝေးထိန်းရင် Drone မောင်းပြိုင်ပွဲကိုကျင်းပပါတယ်။ပါဝင်ရှင်ပြိုင်ခဲ့တဲ့သူ36ယောက်ရှိပြီးတော့Arc de Triomphe မြို့ဦးကြီးအောက်ကမီတာ600ရှိတဲ့လှိုင်ကောင်းကြီးပါအပါအဝင်ပါရီမြို့လေကောင်ကလမ်းတွေမှာအခက်အခဲတွေကိုကြော်ဖြတ်ပြီးတော့ရှင်းပြခဲ့ကြတာပါ။ဂျာမနီအသင်းဖြစ်တဲ့ Fly Duino Kiss အသင်းက နစ်ကလက်ဆိုးကအနိုင်ရခဲ့ပြီးတော့သူ့အသင်းသားနောက်တစ်ယောက်ဖြစ်တဲ့လူးကတ်စ်ဝါလ်ရဲ့ရှေ့ကပန်းဝင်ခဲ့တာပါနောက်တစ်ဆင့်ကတော့ဩဂတ်စ်လ12ရက်နဲ့13ရက်အတွင်းမှာဩစတြီးယားနိုင်ငံမှာကျင်းပမှာဖြစ်ပြီးတော့လာစင်လာတိုင်းနောက်တစ်ဆင့်ပြီးတော့တစ်ဆင့်ကျင်းပသွားကြမှာဖြစ်ပါတယ်နောက်ဆုံးအဆင့်ပြိုင်ပွဲကတော့ဂျာမနီနိုင်ငံဘာလင်မြို့မှာဒီဇင်ဘာလ2ရက်ကနေ3ရက်အတွင်းကျင်းပမှာဖြစ်ပါတယ်ရှင်
ပြမှုကျူးလွန်သူတွေကိုခွဲခြားသိရှိနိုင်ပြီးသက်သေတွေကိုစုဆောင်းပေးနိုင်တဲ့စက်ရုပ်ကို RS ဆော်ဘွားများပြည်တော်စုဒူဘိုင်းမြို့ကလူအသွားလာများတဲ့နေရာတွေမှာကင်းလှည့်အသုံးပြုဖို့စီစဉ်နေပါတယ်။ရဲစက်ရုပ်လို့နာမည်ပေးထားတဲ့ဒီစမ်းသပ်မှုသာအောင်မြင်မယ်ဆိုရင်အခုလိုလက်နက်မပါတဲ့စက်ရုပ်ကိုတက္ကသိုလ်2030ကျရင်ရဲကင်းလှည့်အဖွဲ့ရဲ့25ရာခိုင်နှုန်းအထိအစားထိုးအသုံးပြုဖို့မျှော်မှန်းထားပါတယ်။ဒူဘိုင်းရဲတပ်ဖွဲ့ဝစ်ဆုံဝစ်ဆင်ထားပြီးတော့လူတယောက်အရွယ်အစားရှိတဲ့ဒီဆက်ရုပ်ဟာလက်ဆွဲနှုတ်ဆက်နိုင်သလိုစစ်သားတွေလိုလည်းအလေးပြုနိုင်ပါတယ်။ဒူဘိုင်းကုန်စည်ပြပွဲ2020ကျရင်လည်းအခုလိုရဲဆက်ရုပ်တွေကိုသုံးဖို့စီစဉ်ထားပါတယ်။ AI လို့ခေါ်တဲ့ဉာဏ်ရည်တုထည့်သွင်းထားတဲ့အတွက်လည်းလူတွေရဲ့မျက်နှာကိုမှတ်မိနိုင်ပြီးအင်္ဂလိပ်နဲ့ Arabic ဘာသာစကားတွေနဲ့မေးတဲ့မေးခွန်းတွေကိုပြန်လည်ဖြေကြားနိုင်ပါတယ်။ကင်မရာကတဆင့်တွေးရတဲ့မျက်နှာတွေကိုရဲရှိမှရှိတဲ့ data အချက်အလက်တွေကမျက်နာတွေနဲ့တိုက်ဆိုင်စစ်ဆေးနိုင်တယ်လို့ရဲဌာနချုပ်ကလည်းမျက်နာတူတဲ့သူချင်းတွေ့ရင်အချက်ပေးနိုင်ပါတယ်ကားလိုက်စင်နံပါတ်ပြားတွေကိုလည်းမှတ်ထားနိုင်တယ်လို့ပိုင်ရှင်မဲ့ပစ္စည်းအထုပ်တွေထားခဲ့တာမျိုးကိုလည်းအမြဲစောင့်ကြည့်ပေးနိုင်ပါတယ်ပြည်သူတွေကလည်းဆက်ရုပ်ရဲ့ရင်ဘတ်ပေါ်မှာရှိတဲ့ဖန်သားမျက်နှာပြင်ကိုနှိပ်ပြီးရာဇဝတ်မှုတွေကိုတိုင်ကြားနိုင်ပါတယ်လူတော်တော်များများကခင်မီနီးပညာတွေနဲ့ရင်းနှီးနေပြီဖြစ်တဲ့အတွက်ဒီရဲဆက်ရုပ်ဟာသူတို့အတွက်စိတ်အနှောက်အယှက်မဖြစ်စေပါဘူးလို့ဒူဘိုင်းရဲတပ်ဖွဲ့စမတ်ပစ္စည်းသုံးဆွဲရေးဌာနအကြီးအကဲကပြောပါတယ်ခင်ဗျာ
ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်တနင်္လာနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line 2မီတာ30နဲ့40 49 50နဲ့ line မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ကြီးညာပေးပါမယ်ရှင
်ပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုအပေါ်စုံစမ်းစစ်ဆေးနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာထွက်ဆိုဖို့ရှင်းနေချုပ် Jeff Sessions ကမနေ့စနေနေ့မှာလွှတ်တော်ကိုရေးတဲ့စာမှာပြောဆိုထားပါတယ်ပြောင်းစုစုံစမ်းစစ်ဆေးရေးဖြူရို FBI ညွှန်ကြားမှု James Comey ကိုပြီးခဲ့တဲ့သတင်းပတ်ကြားနာစစ်ဆေးမှုကနေထွက်ပေါ်လာတဲ့မေးခွန်းတွေကိုရှင်းနေချုပ် Sessions ဖြေကြားရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။ပြင်သစ်နိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲပထမအကြော်ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီးပြင်သစ်သမ္မတအသစ် Emmanuel Macron ကသူ့ရဲ့ပါတီအသစ်အနေနဲ့ပါလီမန်မှာနေရာအများစုရဖို့မျှော်လင့်နေပါတယ်။ရွေးကောက်ပွဲမတိုင်ခင်စစ်တမ်းကောက်ယူမှုတွေအရတော့သမ္မတမက်ခရွန်ရဲ့ပါတီအနေနဲ့30ရာခိုင်နှုန်းလောက်ရရှိဖို့ရှိတယ်လို့ခန့်မှန်းထားပြီးအဲ့ဒီလိုဆိုရင်တော့လာမယ့်သတင်းပတ်မှာကျင်းပမယ်ဒုတိယအကြော့ရွေးကောက်ပွဲတွေမှာလွှတ်တော်နေရအများစုကိုရဖို့အတွက်အခြေအနေကောက်နိုင်ပါတယ်။ပြည်ပကထင်ပေါ်တဲ့ကုန်စည်တွေအပေါ်မှီခိုနေရတဲ့ကာတာနိုင်ငံကိုအဓိကကုန်တင်ပို့သူတွေကဆက်ဆံရေးဖြတ်တောက်ပြီးနောက်မှာတော့အီရန်တို့ကအ ਨੇ ဆုံးကုန်တင်လေရင်40နဲ့ဆန်းနယ်ရိတ်ခါတွေတင်ပို့ခဲ့ပြီးဆက်ပြီးလဲတင်ပို့သွားမှာဖြစ်တယ်လို့အီရန်လေကြောင်းရဲ့ပြောခွင့်ရကပြောပါတယ်ကာတာနိုင်ငံကိုဆန်းနယ်ရိတ်ခါအဓိကတင်ပို့ရာတစ်ခုတည်းသောကုန်တင်လမ်းကြောင်းဖြစ်တဲ့ဆော်ဒီနဲ့နေဆက်ကိုဆော်ဒီအာရေဗျဘက်ကပိတ်လိုက်ပြီးတဲ့နောက်မှာတော့ကာတာနိုင်ငံတွင်ဆန်းနယ်ရိတ်ခါမလုံလောက်မဲ့အရေးစွရင်ချက်နဲ့တူရကီဘက်ကလည်းကာတာကိုဆန်းနယ်ရိတ်ခါထောက်ပံ့မယ်လို့ပြောဆိုထားပါတယ်ရှင်
တဲ့ရင်အင်ဂျင်ကိုမတင်ထိုက်ကြီးညာပေးခဲ့တာပါဒီညာအစည်းအဝေးထုတ်လုပ်ရေးမူကမှစုမှုန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Fighter Zone ဖြစ်ပါတယ်ကျွန်မရှာဖောင်ပါဒီညာအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် Bio American တန်ညာဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ Bio ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.